ခုတလောတင်ငေတာဝိထုတွေအကြောင်းဝိုင်းဖွဲ့ဖြစ်နေပါတယ်ဆရာညီပူလေးရဲ့လက်ရာတွေတဲကတင်ငေတာဝိထုဆရာကိုရိုးကွန်လက်ရာတွေတဲကတင်ငေတာဝိထုအခုတခါစက်တင်ဘာ21ရက်တို့စောင့်ကြည့်ကြနေတဲကမျိုးတီမင်းရဲ့အားဖြည့်ထားရမည့်ဖနှောင်များဆောင်းပါးကိုဖတ်မိပြန်တော့တင်ငေတာဝိထုအကြောင်းဆက်ဝိုင်းဖွဲ့ဖို့အကြောင်းဖန်လာပြန်ပါတယ်အဲ့ဒီဆောင်မမာကကျမတို့လေးစားရတဲ့ဆွေစုံမှုပညာရှင်ဆရာကြီးဦးဝင်းဖေရဲ့တင်ဂေတဝိထုတို့တပုတ်ကိုအနက်ဖွင့်ထားလိုပါပဲဆရာကြီးဦးဝင်းဖေအကြောင်းကိုအထူးစီရင်ခံဖို့လို့မထင်ပါဘူးအခုအတန်းလွှင့်နေတဲ့လွတ်လပ်တဲ့အာရှအတန်းမှာစတီထောင်စားကနေနှိရှေလာများတာဝန်ယူသွားတဲ့ဆရာကြီးပဲလေဆရာကြီးကပကြီးမှုရုပ်ရှင်ရုပ်ရှင်မှုဝိထုတို့မှုဘယ်လုတ်ပဲဆရာကြီးလုတ်ထူးထူးချွန်ချွန်ထင်းထင်းပေါ်ပေါ်ဖြစ်တဲ့ဆရာကြီးပဲဟာအခုဆိုမြန်မာနိုင်ငံမှာနေထိုင်ပကြီးတွေဆွဲရင်ပကြီးလောကကိုအားဖြစ်နေပါတယ်တစ်ချိန်1990မတိုင်ခင်နဲ့နောက်ပိုင်းတဝိုက်ကာလလေးမှာတော့ဆရာကြီးကဝိထုတို့လောကမှာကျင်လည်ခဲ့ဘူးပါတယ်အဲ့ဒီကာလမဂ္ဂဇင်းစာမျက်နှာပေါ်မှာစာဖက်ပြိသက်စောင့်ဖက်ကြရတဲ့ဝိထုတို့တွေဆရာကြီးဖန်တီးနိုင်ခဲ့ပါတယ်ဒီထဲကထင်ရှားတဲ့ဝိထုတို့တစ်ပုဒ်ကမျက်မှန်နဲ့ဇလန်းကဆက်ဆံပြပြမဟုတ်ဘူးလို့ပြောရင်လေပြောလို့ရမှာပါလူကြီးတစ်ယောက်နဲ့လူငယ်တစ်ယောက်ကြားကစလန်းပါပဲလူငယ်ကမျက်စိမကောင်းဘူးမျက်မှန်လိုတယ်လူကြီးတယောက်မြို့အတက်မှာသူ့အတွေ့မျက်မှန်တလက်ဝယ်ခဲ့ဖို့မှားလိုက်တယ်ကုန်ကြမဲ့မျက်မှန်ပိုးလေးပြလိုက်တာပါလူကြီးကဝဲလာတယ်လူငယ်နဲ့တော်တယ်ကြည်လို့ပြုလို့ကောင်းသွားတယ်လူငယ်ကကျေးဇူးတည်တတ်ပါတယ်လူကြီးကိုကြုံရင်ကြုံသလိုကြွေးပါပေးပါတယ်အဲ့ဒီမှာမန်းနဲ့တိုင်တက်ချင်တာကလူကြီးပြေးသက်ဘိုးဘုံလူရဲလို့မဆုံလိုက်နဲ့ကျေးဇူးဖော်ပြီးသူသာမျက်မှန်ဝဲမလာရင်လူငယ်လေးပဲမျက်ကန်းဖြစ်သွားတော့မလို့လို့ကျေးဇူးကိုတစ်ခါဖော်နှစ်ခါဖော်ဆိုရင်ကြောက်မဟုတ်နိုင်ပါဘူးသူဟာကလူဆုံဆုံရှိတိုင်းဟောင်းဝါဟောင်းဝါဖော်တော့တာဖော်ယုံနဲ့အားမရသေးဘူးကျေးဇူးကိုအကြောင်းပြပြီးလူငယ်ရဲ့ဘဝတဲကိုကျွန်ကျွန်ဝင်လိုက်အခွင့်အရေးယူလိုက်လုပ်သေးတာအဲ့ဒီလိုကြောတာများလာတဲ့အခါခေစကားနဲ့ပြောရရင်လူငယ်လေးတင်းပြီပေါ့ဒီတော့ဘာလုပ်တယ်ထင်ပါသလဲတက်ထားတဲ့မျက်မှန်ကိုချွတ်ဖနှောင့်နဲ့ပေါက်ပစ်တည်းပြီးလူကြီးကိုလည်းနောင်အင်ကိုတောင်မလာဖို့ခတ်တင်းတင်းပြောပစ်တည်းဇလန်းကဒါပါပဲဒါလေးများပထူးမဆန်းမှုလို့ပြောချင်ပြောနိုင်တဲ့အကြောင်းအရာကိုဘာကြောင့်ဆရာကြီးကစဖွဲ့နေရတာတုံးဝိထုရဲ့သဘောကိုမသိရင်တွေးကျင်စရာပေါ့ဝိထုသဘောသိသူတွေကတော့ကြိုက်ပြီးရင်ကြိုက်ကြတာကြိုက်ကြတာမှဟိုလိုစဉ်းစားဒီလိုစဉ်းစားဟိုလိုအနှက်ဖွင့်ဒီလိုအနှက်ဖွင့်ပြီးကိုသဘောတခွေခွေဖြစ်ကြတာပါဟောအခုပဲကြည့်ကိုယ်တိုင်သဘောကျခဲ့သလိုစောင့်ကြည့်ကြနဲ့မျိုးတီမင်းကလည်းသဘောကျပြန်တယ်ဒါပေမဲ့မျိုးတီမင်းအနှက်ဖွင့်ပုံအတိတ်ပဲကောက်ပုံကကြတမျိုးဆရာမျိုးတီမင်းကခုကာလနဲ့ရှင်းဆက်တွေ့ပါတယ်အိမ်ကြီးချင်းနိုင်ငံကြီးရှိမဟုတ်လားအိမ်ကြီးချင်းဖြစ်နေတာရောတခြားအကြောင်းတွေကြောင့်ရောအဲ့ဒီနိုင်ငံကြီးနဲ့မကင်းနိုင်မကင်းနိုင်တဲ့အထက်ကာလတစ်ခုမှာတိုင်းပြည်ဥဆောင်တချို့ကသူတို့ကျေးဇူးခံစားထားတော့ကျေးဇူးခံကျေးဇူးစားကဖြစ်နေပြန်ရောတည်တဲ့အတိုင်းအဲ့ဒါလို့ကျေးဇူးခံကျေးဇူးစားဖြစ်ရတာလွဲမှမလွဲတာအကြောင်းတိုက်ဆိုင်တိုင်းဟိုကျေးဇူးဒီကျေးဇူးဖော်ဖော်ပြီးကိုယ်နိုင်ငံအရေးမှာဝင်ဝင်ပါနေတာလေပြည်တွင်းငြိမ်းချမ်းရေးမှာကအစသူ့လက်သူ့ခြေကပါမဟုတ်လားဒါရီကိုကြားနေကြုံနေရတဲ့အခါဝိထုရဲကလူငယ်မောင်ချူးကိုဆရာမျိုးတီမင်းကပြေးပြေးမြင်မိပါတည်းဆရာကြီးဦးဝင်းဖေရဲ့ဝိထုကကိုခေကိုကာလအနေထားကိုလက်တို့နေသလိုပါလားတကယ်ကြဆရာကြီးဦးဝင်းဖေကအင်းကြီးချင်းကြီးရဲ့အန်ရည်ကိုလက်တို့ဖို့ရည်ဝဲတာမဟုတ်ခဲ့ပါဘူးဆရာကြီးဒီဝိထုတို့ကိုရေးတာကြာလာပြီပဲစပြီးပါတာက1989ခုရွှေမြူတီမဂ္ဂဇင်းမှာအဲ့ဒီတုန်းကစာဖတ်သူတယောက်အနေနဲ့ကိုယ်တိုင်ပြေးမြင်မိခဲ့တာကအင်းကြီးချင်းကြီးမဟုတ်ပါဘူးပြည်တွင်းကကယ်တင်ရှင်ကြီးများပါပဲနိုင်ငံကြီးကြောက်သေးမကြခင်လက်နှလုံးအလိုမှာသူတို့ကဲတို့ဘာဘာညာညာဆိုတာတွေကနားမစင့်အောင်ကြားနေရတဲ့အချိန်ပေါ့လမ်းဖောက်တရားဆောက်တဲ့အလုပ်တွေမှာတကယ်ကုန်ကြခဲ့တာကနိုင်ငံပန်နာဂုံဖော်သူကဂုံဖော်တဲ့အခါကျပြည်သူတွေကိုတနာလွန်းလို့အိတ်ထဲကစိုက်ပြီးဖောက်ပြီးဆောက်ပြီးတယ်လို့လို့နိုင်ငံတော်အာဏာကိုယူခဲ့တာကပြည်သူဆန္ဒကိုတရားဝင်တောင်းခံယူတာမဟုတ်တော့ပြည်သူကောင်းတဲ့ကိုကျေးဇူးစကားတွေရိုက်သွင်းနေတာ ဒီအတန်တွေကိုကြားရတော့ပြီးသူခံစားချက်ကဘလို့ဖြစ်ခဲ့မလဲဘဲအချိုးချိုးဘဲအကွက်ကစားနေတာတိတိကြီးနဲ့ခေါင်းငယ်ရလဲခက်ခေါင်းခါရလဲခက်ဝိထုတွေကလူငယ်ကမှမျက်မှန်ဝဲခိုင်းမိလို့ခံသာအောင်မေကိုမြမပြည်သူတွေကြအခံရခက်လိုက်တဲ့ဖြစ်ချင်း။အော်ဆရာကြီးနဲ့ရေးတက်လိုက်တာ။ကို့ပြည်သူရဲ့ဘဝကိုဆာဆာနာနာရှိလိုက်တာ။ဒါရရေးလိုက်ရင်ကြုံရမယ့်စာပေစီစီရေးမျက်စောင်းကလွတ်အောင်သင်္ကေတသုံးသွားတာလေးကတလိုက်တာ။အဲ့ဒီလိုတွေးပြီးမျက်မှန်ဝိထုတို့ကိုနှစ်သက်ခေရတာပါ။ဆရာမျိုးတီမင်းနဲ့ကိုနဲ့မျက်မှန်ဝိထုတို့ကိုအတိတ်ပဲကောက်ယူပုံချင်းကြွားနေပါပြီ။ဘယ်သူကမှားဘယ်သူကမှန်ပါသလဲ။ဒါရီဆွေးနွေးအဖြေရှာနေဖို့မလိုပါဘူး။အတိတ်ပဲအမျိုးမျိုးကောက်နိုင်တာကိုကသင်္ကေတဝိထုတို့ရဲ့အာနိသင်တရားမဟုတ်လား။သင်္ကေတဝိထုအရေးသားတွေဟာစာဖတ်သူနဲ့စာရေးသူနှစ်ကိုယ်ကြားဆက်ဆံရေးတစ်မျိုးလို့ပညာရှင်တချို့ကဆိုပါတယ်။စာရေးသူရဲ့စာကိုသူသည်ငါသည်အတိတ်ပဲအတိုင်းဖြစ်ဖြစ်တင်စားထားတဲ့သင်္ကေတအတိတ်ပဲနဲ့ဖြစ်ဖြစ်စာဖတ်သူကကောက်ခွင့်ရှိပါတယ်ဝိထုတချို့မှာပါတဲ့နှိုးစော်ချက်ကတခိတဒေတာတူအတွေ့တက်တက်မဟုတ်တတ်ပါဘူးခိအမျိုးမျိုးဒေတာအမျိုးမျိုးပုပ်ကိုအမျိုးမျိုးအတွေ့အသုံးတဲ့လေစာကောင်းမီလေလို့ဆိုနိုင်မယ်ထင်ပါတယ်စာပေမြင့်ပြီးလူမျိုးတင်ပါစေ